တမရောကာကွယ်ရေးဦးစီးချုပ်ကနေလက်ရှိစစ်မဲ့ဖြစ်ပွားနေတဲ့တိုင်းရင်းသားဒေသအတွင်းထိုးစစ်ဆင်မှုရပ်ဆိုင်မှုမကြေညာခင်တရက်မှာရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းတမရောရင်တန်းတစ်ခုကိုအမည်မသိလက်နက်ကိုင်အဖွဲ့ကနေချုံခိုတိုက်ခိုက်ခဲ့လို့တမရောဘက်ကကြာဆုံးမှုတွေရှိခဲ့တယ်လို့ဒေသအတွင်းလူမှုကူညီရေးအဖွဲ့ကပြောပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းမူဇယ်ဘက်ကိုမောင်းနှင်လာတဲ့ရှေ့တန်းပြန်တပ်မတော်ရင်တန်းတွေကိုကုတ်ခိုင်မြို့နယ်နှမွေးရီစင်ရွာနဲ့နတ်ဖက်ကရွာကြားဗန်ဂျလော့တောင်ဆက်မှာခြုံကူတိုက်ခိုက်ခံရပြီးတပ်မတော်ဘက်ကထိခိုက်ကြဆိုးမှုတွေရှိခဲ့တယ်လို့နတ်ဖက်ကမြစ်သားရှင်လူမှုကူညီရေးတင်းနယ်ရကဥကျော်ဝင်းကနေ VOA ကိုခုလိုပြောပါတယ်
ရင်နာကိုသူတို့အဲ့ဒီမှာလက်နက်ကိုင်ဖွဲ့စည်းတစ်ခုကနေပေါ့အမည်မသိပေါ့စုံစမ်းစေပေါ့တမရှိရှိကနေဒီနောက်တန်းကိုပြန်တဲ့ရင်နာကိုခြုံကိုတိုက်တဲ့သဘောပေါ့သူတို့စောင့်ပြီးပြစ်တဲ့အတွက်အဲ့ဒီစစ်သူနှစ်ဦးကြတာပေါ့အညမှာဖြစ်တယ်ဆိုတော့ဒဏ်ရာတော့ကျွန်တော်တို့လည်းတော့မသိလိုက်ဘူးသူကရင်နာဆိုတော့ဆက်ခတ်သွားတာပေါ့အဲ့ဒီကြာဆုံးစစ်သူနှစ်ယောက်ပဲကျွန်တော်တို့အဲ့ဒီမင်းမီကန်တက်မှာပဲသူကထားခဲ့တာပေါ့တက်ကနေတစ်ဆင့်ကျွန်တော်လူမျိုးသင်းကတက်ကနေတစ်ဆင့်ရေဝဲကိုပို့ပေးလိုက်တာပေါ့
ကြရပါတဲ့နေ့မနေ့နှစ်နာရီကျော်ချိန်အမည်မသိစီစစ်စဲတိုင်းဒါလက်နက်ကင်ဖွဲ့ကနေခြုံခုတိုက်ခိုက်ခဲ့တယ်လို့သူကဆိုပါတယ်။ကြာဆုံးစစ်တီနှူးကိုဘာရာပေါင်းစုံတင်းချိုင်းမှာမိရှုစကြူခဲ့တယ်လို့လည်းလူမှုကူညီရေးဖွဲ့ဝင်တွေကပြောပါတယ်။လက်ရှိအဲ့ဒီဒေသမှာမြောက်ပိုင်းမှာမိတ်လက်နက်ကင်ဖွဲ့တွေကနေအခြေပြုလှုပ်ရှားနေကြတာဖြစ်ပြီးတပ်မတော်နဲ့မကြာခဏဆိုသလိုစစ်ရေးရထိသွင်းမှုတွေဖြစ်ပွားနေတယ်လို့ဦးကျော်ဝင်းကပြောပါတယ်
။ချိန်နေရတော့မြောက်ပိုင်းကတော့လက်မမထိုးရသေးတဲ့ဖွဲ့စည်းတွေကကြံနေသေးတယ်လေ။သူညဉ့်ရင်မဆူလို့ရတဲ့ဖွဲ့ကြီးကြံနေတော့မကြာခဏတော့ဖြစ်နေကြတာပေါ့
ကုခံမြွနယ်အတွင်းမှာအစိုးရနဲ့ NCA ပြည်ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့တမ်းပလောင်တပ်ဖွဲ့ TNLA ၊ကချင်လွတ်လပ်ရေးဖွဲ့ KIU ၊မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ၊ကုကံတပ်ဖွဲ့ MNDAA တို့အခြေပြုလှုပ်ရှားနေတာပါဒီလိုတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးနန်းဖက်ကရဲစခန်းနဲ့ကုခံမြွနယ်ရဲစခန်းကိုဆက်တွယ်မေးမြန်းခဲ့ပြီးမှလည်းပြန်လည်ဖြေကြားခြင်းမရှိသလိုတပ်မတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးမသိရသေးပါဘူးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးစွဲကော်မတီ UPDGC အသွေးမှုဖွဲ့ဝင်စာလှဖေကတော့အပြစ်ရဆဲရေးမကြေညာခင်အသည့်ရှမ်းပြည်နယ်မြောက်ပိုင်းမှာစိုက်ပွဲဖြစ်ပွားနေစေလို့ဆိုပါတယ
်။မကြေညာခင်ဖြစ်ရတော့ဖြစ်သိမှုတွေရှိပါတယ်။ကျွန်တော်တို့မြောက်ပိုင်းမှာတော့အပြစ်ခက်ရဆဲရေးကိုလက်မတော်ဘက်ကဒါမကြေညာဘူးဆိုရင်တော့ဖြစ်သိမှုတွေတော့နေ့စဉ်ဒီပါလောက်ကြုံတွေ့နေတာတော့လက်ပြမထူးရမဆန်းတဲ့အဖြစ်တွေဖြစ်နေပါပြီ
။ဒီကနေ့တောက်ကြနေ့သတင်းမီဒီယာကောင်စီနဲ့တမတော်ကာကိုယူဦးစီးချုပ်တို့တွေ့ဆုံပွဲပြီးတိုင်းဒါလက်နက်ကိုင်ဖွဲ့စဉ်နဲ့ပတ်သက်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ဒီဇင်ဘာ27ရက်စွဲနဲ့ထုတ်ပြန်တဲ့ပြည်ခတ်တိုက်ခိုက်မှုရစေးရေးနဲ့သာဝရငြိမ်းချမ်းရေးအတွက်ထုတ်ပြန်ချက်မှာတော့လက်ရှိစစ်မဲ့ဖြစ်ပွားနေတဲ့မြောက်ပိုင်းတိုင်းအရှိမြောက်တိုင်းအရှိပိုင်းတိုင်းအရှိလယ်ပိုင်းတိုင်းသရီကန်တိုင်းစတဲ့စစ်တိုင်း5ခုမှာဒီဇင်ဘာ27ကနေ2019ခုနှစ်ဧပြီလ30ရက်နေ့ထိစစ်ရေးဆိုင်ရာလှုပ်ရှားမှုတွေရပ်ဆိုင်ထားမယ်လို့ကြေညာထားပါတယ်။ဒီထုတ်ပြန်ချက်ပေါ်ကြိုဆိုပေမဲ့လက်ရှိတိုက်ပွဲပြင်းထန်နေစေရခိုင်ပြည်နယ်တွင်စစ်ရဆိုင်ဖို့အချက်မပါရှိတဲ့ပေါ်မေးခွန်းထုတ်เสียချက်ဖြစ်နေတယ်လို့ဇာလဖေကဆက်ပြောပါတယ
်။အစိုးရရဲ့2020အပြီးငွေရေးပြီးဆောက်ခြင်းလဲဆိုတဲ့အောက်မှာတို့လည်းသဘောတူတယ်တို့လည်းပူပေါင်းပါဝင်ခြင်းလဲဆိုတဲ့ပြရုပ်ကိုကပောက်ကိုပြခြင်းတာပေါ့နော်အခုဒီလက်မထူပြီးသားရောလက်မမထူသေးတဲ့ဟာရောအဲ့ဒီဟာတွေကိုအပြစ်ခံရဆဲနေဆိုတဲ့အပေါ်မှာတို့ကကြိုးစားထောက်ခံတယ်ဒါပေမဲ့လို့ဒီစစ်ပိုင်းဒေသကြီးတွေကိုရွေးချယ်ပြီးတော့မှလုပ်တယ်လေဒီနေ့ဒီချိန်မှာရခိုင်မှာစစ်ပွဲတွေပြင်းထန်နေတယ်စစ်ပေးတခတဲ့တွေတိုးပွားနေတယ်ဘာဖြစ်လို့ခြံလက်ခက်ကလေးဆိုတဲ့အပေါ်မှာတော့ဒါမေကိုမေ့ချင်စရာပေါ့စစ်မှန်နဲ့ငင်းချမ်းကြီးဒီဆောက်ချင်တယ်ပြည်တော်စုတစ်ဝန်းလုံးငင်းချမ်းတရားဝါပြောချင်တယ်ဆိုရင်အားလုံးပါဝင်ရေးကိုဖြစ်စေချင်တာပေါ့
တမတော်အနေနဲ့2020ခုနှစ်မှာငင်းချမ်းကြီးလုပ်ငန်းစဉ်တွေပြင်းမြောက်စေရေးတန်ထိတ်တန်ချရတဲ့အတိုင်းပြင်းမြောက်အောင်ဆောင်ရွက်မယ်လို့လည်းထုတ်ပြန်ထားပါတယ်ဒါပေမဲ့လက်ရှိစစ်ရေးပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်စစ်ရေးဆိုင်ရာလှုပ်ရှားမှုတွေရောက်ဆိုင်ရဖို့မပါဝင်တဲ့အတွက်ရခိုင်ဒေသဘက်ကအင်အားသုံးပြီးခြေမုံသွားမလားဆိုတဲ့အချက်ပေါ်နိုင်ငံရေးလှိလာသုံးသပ်သူတွေကနေမေးခွန်းထုတ်စရာအနေထားမှာရှိနေပါတယ်ခင်ဗျာ